မင်္ဂလာပါရှင် RFA တုတ်တက်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဦးဆုံးမြေသိန်းခံတောင်သူတွေရဲ့ခဲခဲတွေအကြောင်းရှင်းပြလာတာတွေကိုတင်ပြမှာပါပထမဦးဆုံးအနေနဲ့ရန်ကုန်တိုင်းအတွင်းကမြေသိန်းခံတောင်သူတူရှင်းပြလာတာနားဆင်ကြပါရှင်
တော်တော်များများတိတာမြိုင်တိကအနာပိုင်းကယူထားတဲ့မြေခွက်တွေနဲ့ဘေးရင်ကပ်ရက်ပဲ96 98ရာနေပြီးတော့အမီးစီဘန်ကစက်ရုံဝင်းလုပ်ပြီးတော့2000ပြည့်နဲ့မှစက်ရုံဝင်းခက်တာအေက90ဆိုပေါ့ကျန်တဲ့အေက600ခန်းတာပြင်မှာကျွန်တော်လက်သမားတွေညနေပြီးလည်းလုပ်နေကြတာပဲ2014ခုနှစ်ဒီဇင်ဘာမှာလက်သမား33ကို48သူ့ကျော်တယ်ဆိုပြီးတော့အမီးစီဘန်ကတရလုံးလုပ်ပြီးဆွဲတာ2012အထိမြေခွန်ပြည်သားတွေစောင့်ထားတာတွေရှိတယ်အဲ့ဒါကိုကျွန်တော်တို့ကသူကကျူကျော်ဆိုပြီးတော့တရားဆွဲတာ14ရက်တစ်ကြိမ်တော့ချိန်နေတာပဲအတခါတလေလည်းတရားသူကြီးကရှိတယ်ဥပဒေအရာရှိရမရှိပေါ့ဗျာဥပဒေအရာရှိရှိရတော့တရားသူကြီးကမရှိနဲ့နှစ်ပတ်လောက်ချိန်ပြီးမှတစ်ခါလောက်ပဲဆင်းလို့ရတယ်လက်သမားတွေအဲ့မှာအမတန်ဒုက္ခတွေရောက်နေကျွန်တော်လက်သမားတွေကဆင်းရဲကြတယ်ဘမှုရင်ဆိုင်နေရင်တန်းလန်းနဲ့အလုပ်ထွက်လုပ်တဲ့အခါကျဒီနေ့ကို9000ရတယ်ရုံးချင်းသွားနေရတဲ့အခါကျရုံးမချိန်သေးလို့9000ကိုအသားတွေက3000လောက်ဆိုက်ကုန်လို့ရုံးချင်းတစ်ချိန်ကို1000လောက်လက်သမားတွေကချိန်ခိုက်နေတယ်ကျွန်တော်ရန်ကုန်တရားရုံးမှာခြေဖြတ်ဖို့တောင်းဆိုသေးတယ်တောင်းဆိုတော့ဒီရန်ကုန်တရားရုံးကနေပြီးတော့ကျွန်တော်တို့ကိုခြေဖြတ်ခွင့်မပေးဘူးပေါ့ဗျာဒီမြို့နယ်ကိုပဲပြန်ချပေးခဲ့
ဒါကတော့ရန်ကုန်တိုင်းကမြေသိန်းခံတောင်သူတဦးရှင်ဖွင့်သွားတာပါမခွေးတိုက်သာစီမြို့နယ်ကမြေသိန်းခံတောင်သူတွေလည်းတရားဆွဲဆိုခံနေရတဲ့အပြင်စာဝတ်နေရေးအခက်အခဲဖြစ်နေတဲ့ကြားကအမှုရုံးချင်းအတွက်ငွေကြေးတွေကုန်ကျနေတာတွေကြောင့်ဒုက္ခရောက်နေရတဲ့အကြောင်းကိုတောင်သူကြီးတူကလည်းခုလိုရှင်းပြလာပါတယ်
။ပဒန်းအုပ်စီသာစီရွာပေါ့အဆိုင်ပေါ့စာဝတ်အင်တာနေရှင်နယ်ကုမ္ပဏီကတေက9000တိန်းနဲ့ဟာကိုတောင်သူကအကုန်လုံးစုစုပေါင်း10ခုခန့်ရောင်းမှုတွေစိုက်တယ်မြေခဲတွေစိုက်တယ်နှမ်းနေစိုက်တယ်နောက်ပြီးကလပ်ပဲမပဲစိုက်တယ်တောင်သူတွေလုံနေတာပေါ့လုံနေတော့ကြတော့အဆိုင်ကုမ္ပဏီရဲ့မန်နေဂျာကလေးလေးခွန်လေးနှစ်ခွန်နဲ့တရားဆွဲတာပေါ့နော်တရားဆွဲတော့ကြတော့နှစ်ဖက်မျိုးကိုရုံးလာတဲ့ရတာရုံးတစ်ခေါက်လာရင်တောင်သူတကူကို3000 4000လောက်ကုန်တယ်တစ်နှစ်နဲ့17လပေါ့အဲ့လောက်ကြာတော့မ
ရခိုင်ပြည်နယ်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါသေးရန်ပြဲမြို့နယ်ကြောက်ချောင်းတိုက်နယ်ကဒေသခံတူကအရင်ကျေးရွာအာနာပိုင်တွေကကျေးရွာအတွင်းကလမ်းတွေရေရင်းရေကန်တွေကိုပိတ်ဆို့ပြီးခြံစည်းရိုးခတ်နေတဲ့ကိစ္စတာဝန်ရှိအထက်လူကြီးမင်းတွေသိရှိပြီးကူညီဖြည့်ရှင်းဆောင်ရွက်ပေးစီလိုကြောင်း RFA ကနေတစ်ဆင့်ခုလိုရှင်းပြလာပါတယ်
။ဟိုကျွန်တော်တို့ရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကြောက်ချောင်းတိုက်နယ်အနောက်ရွာမှာအင်ဂျီပေါင်း90ကျော်ရှိပါတယ်။ကျေးရွာနဲ့သက်ဆိုင်သောရွာလမ်းအင်ဂျီပေါင်း90ကျော်ကအသုံးပြုတဲ့ရွာတဲ့ပုဂ္ဂလိကလူတန်းထားတဲ့ရေရွင့်ရေကန်နဲ့တင်းကလူတူးထားတဲ့ရေရွင့်ရေကန်နဲ့ပါတယ်အရာမှုအဟောင်းတွေအုပ်ချုပ်ရေးမှုအဟောင်းတွေဥက္ကဋ္ဌအဟောင်းတွေကြီးဆက်ရလူများမှာခြံစည်းရိုးခက်ပိတ်ဆို့ထားခြင်းရှိပါတယ်ကျွန်တော်တို့အနောက်ရွာကြည်ရွာရဲ့စာကြီးလိုက်အဆောက်အဦမှာအစီဝဲလို့တို့လမ်းပိတ်ဆို့နေတဲ့ရေရွင့်ရေကန်ပိတ်ဆို့နေတဲ့အကြောင်းကိုညွန့်နေအုပ်ချုပ်ရေးမှုကဒီလမ်းနဲ့ရေရွင့်ရေကန်ပိတ်ဆို့ထားတဲ့ဖွင့်လင်းပေးဖို့အတွက်ညွန့်နေစီရင်တရားရေးမှာလည်းမှတ်ချက်တင်ထားပါတယ်ရမီရဖခေါင်းဆောင်တွေကိုလည်းအမိန့်ပေးခဲ့ပါတယ်ဒါပေမဲ့သူတို့ကဖွင့်လင်းမပေးတဲ့အတွက်ကျေလူကြီးညာပြီးရှိပြီးဒီကိစ္စကိုရှင်းလင်းပေးပါရန်သင်ပြပါရခင
်ဗျာ။ချက်ခိုင်ပြည်နယ်ရန်ပြဲမြို့နယ်ကြောက်ချောင်းတိုက်နယ်ကဒေသခံရဲ့ရင်ဖွင့်တမ်းပါ။ ARD တိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြကြပါမယ်။ဟိုင်းကြီးကျွန်းကနေပင်လယ်ပြင်ထွက်၅ဖက်နဲ့ဆက်လေနှစ်မြုံလို့၅ဖက်လုတ်သား၃ဦးသေဆုံးပြီး၁၀ဦးပဲပြန်ရောက်လာတဲ့အကြောင်းသဆိုင်ရာတီးတီးကိုအကူအညီတောင်းပေမဲ့လည်းအကူအညီမဲ့နေတဲ့အကြောင်းသေဆုံးသွားတဲ့ထဲကမိသားစုဝင်၂ဦးရင်ဖွင့်လာတာနားဆင်ကြပါရှင်။
ဆက်တလာပိုင်းတရနေ့ရလေဟိုင်းရနေပင်လယ်တော့ငါးဖန်းထွက်တာမိပြအကျော်ပေါ့ရင်းနှံစင်နားမှာမြုပ်တာတဲ့သူတို့ထွက်တာလူပေါင်း13ယောက်လေ10ဦးပဲပြန်ရောက်တယ်အဲခေါင်းဆောင်ကပြောပြတယ်ဟိုင်းအမတ်တရက်ွက်က2ယောက်ဟိုင်းအမတ်နှစ်ဇီးပြီးရောင်ကျေးရွာ1ယောက်3ဦးကပြောင်းနေလားအဲ3ယောက်ကမော်တော်ထဲမှာတဲ့ပြုံးနေဆိုရင်စောင့်ကြတခါလဲမြုပ်သွားတာတဲ့သူတို့ကသေမောအမိုးဝါမှာမလို့တဲ့တွေ့တဲ့ဗော်စီကိုဆွဲပြီးတော့ကူးသွားတဲ့အချိန်မှာကျန်းသိမောကဲတဲ့အဲ့ဆရာအဖွဲကတိုင်ရှင်လေးကအဲ့အမသုံးယောက်ကအာနဝစံပြမနေလားသူတို့သွားပြောတဲ့အခါမှာလူတယောက်ကိုတတ်မှလုံးနေတဲ့သသိန်းကတော့ပေးမယ်တဲ့နောက်ပိုင်းမအူးစည်းကိုအကျိုးစင်အကြောင်းနဲ့တယောက်နည်းနည်းစီပို့ပေးဖို့ပေါ့ကြည့်တယ်ဟိုင်းရဲစကံပွားအကြောင်းကြားတာလေအခုညတောင်းရရဲကသူတို့ဘာမှလုံးမပေးတတ်ဘူးတဲ့သူတို့တိုင်တာလူပြောက်မှုနဲ့ပဲတိုင်တာလားတဲ့ကျွန်တော်တို့ကတဲ့လူသေးအလောင်းမှပြန်မရတာတဲ့ကျွန်တော်တို့ဘယ်လိုလုပ်ပေးတတ်မလဲတဲ့လူတွေအလောင်းပြန်ရမှာသူတို့ကတာဝန်ယူမယ်ဆိုတော့အခုလူတွေအလောင်းလည်းပြန်မရပျောက်လည်းပျောက်နေတာ
ရန်ကုန်တောင်တကုန်းကပြည်သူတို့ကသူတို့ဘတ်စကားစီးခီးတဲ့တွေရင်စည်းကတွေပို့ပြီးပေးနေရတာတွေအပြင်ကားမောင်းသူနဲ့စပယ်ယာရဲ့ရန်လိုတဲ့ပြုမှုတွေကြောင့်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းတွေကို RFA ကိုရင်ဖွင့်လာပါတယ်
။တောင်တကုန်းကနေတာမွေကိုပြေးတာ50ခွင့်အစိမ့်ပေါ့50ခွင့်အစိမ့်ရကြတော့အရင်တော့ကတာမွေကြည့်အောင်သွားတယ်။အခုတာမွေကြည့်အောင်မသွားဘဲနဲ့စံပြဈေးကနေပဲပြွေပြီးတော့ကျမတို့ခရီးတွေကိုချတယ်လေ။ကားချင်းကားချင်းပေါ်နဲ့နီးစပ်တယ်ဆိုလို့ရှိရင်နောက်ကားကနေပြီးမှပြန်ခွေတာမျိုးတွေပါလေရှိတယ်ခရီးတဲ့တွေကိုကားပြောင်းပေးရမျိုးတွေပါလေရှိတယ်သတ်မှတ်ထားတာတော့ဒိတ်စဂိတ်ဆုံးမှ200ပဲသတ်မှတ်တယ်လမ်းကြောင်လို့ရှိရင်ကျုံတယ်လို့သူတို့တောင်းတယ်ညနေပဲဆိုလို့ရှိရင်ဆံပြဆေးကနေတောင်းတကုန်းကို300လောက်တောင်းတယ်ပို့တောင်းတာကိုခရီးတွေကတိတဲ့ခါကျလို့ရှိရင်ခင်ဗျားတို့မပေးနိုင်ရင်ပြင်သွားတော့ခင်ဗျားတို့ကြိုက်တဲ့စီကိုသွားတိုင်းလို့ဘာမျိုးလို့ပေါ့နော်ခါတခါကျလို့ရှိရင်အစင်မပြေလို့ပြောလို့ရှိရင်လေအုပ်စုနဲ့ကားပေါ်မှာတန်ထုတ်လို့ဘာလို့ရန်တိပါလာပြီးသားသူတို့ကမပြောရတာလည်းရှိတယ်တချို့ကြတော့လည်းပေါ့နော်ကိုလုံးမကိုစားရတာဆိုတော့ဒီတိုင်းသားတွေရုံးချင်းနေပါတယ်မသွားနိုင်လို့ပေါ့နော်ပြီးပြီးရောဆိုပြီးတော့ဟိုနေကြတာမျိုးလည်းရှိတယ်တချို့ကြတော့လည်းပြန်ပြောလို့ပြဿနာတက်တာမျိုးတွေရှိတယ်ညီမတို့ကတာမွေရနေပစ္စည်းတွေဝယ်လာတယ်မင်္ဂလာဈေးတို့ပလာစာတို့ကနေပစ္စည်းပေါ့နော်လူတုံးတုံးပစ္စည်းတွေဝယ်လာကြတယ်ထုတ်တယ်ပို့ရင်းနဲ့သူတို့ကခေါ်တော့ကတော့ဂိတ်ဆုံးရောက်တယ်ဂိတ်ဆုံးရောက်တယ်နဲ့ဆိုပြီးတော့ခေါ်တော့ခီးတွေကတက်လိုက်တယ်တက်လိုက်တဲ့အခါဟိုကြတော့ချင်းဒီမားရင်ဂိတ်ဆုံးပါတယ်ကြာမင်္ဂလာပါခင်ဗျာခီးတွေကဘာမှပြောလို့မရတော့အဲ့ဒီမှာအထုတ်တွေပိုးတွေနဲ့သူတို့ချလိုက်တဲ့နေရာဟိုမရောက်ဒီမရောက်ဆိုတော့တတ်မှတ်တဲ့ဂိတ်ဆိုလို့ရှိရင်ဒီမှာတော့စိုက်ကားရှိတယ်ဆိုင်ကယ်ကလေးတွေရှိတယ်တချို့ကြောင့်လို့ရှိရင်လည်းပစ္စည်းများတဲ့ခါကျတော့အိမ်ကကားတွေပါနေတဲ့အကျိုးပေါ့နော်ဆက်တော်ထားတာတွေရှိတယ်အဲ့လိုသူတို့ကားသမားတွေကဂိတ်ထောင်မပို့တဲ့ခါကျတော့ပစ္စည်းတွေအထုတ်ပိုးတွေနဲ့ကြတော့အရန်တော့ခါရောက်တယ
်ဒီခိုင်ပြင်းနေကနောက်ထပ်ရင်ဖွင့်လာတာတခုလည်းတင်ပြချင်ပါတယ်စစ်တွေမျိုးပြည်တော်သားရက်ွက်မြောက်ဆန်ပြရွာငယ်မှာအမိုက်တွေကိုစနစ်တကျဆုံးပြစ်တာမလုပ်ဘဲမီးရှို့တာတွေကြောင့်ရရွာနေပြည်သူတွေကအညော်နဲ့တွေရှူရှိုက်ရပြီးကျန်းမာရေးစိုးရိမ်နေရတဲ့အကြောင်းဒေသခံတူကရင်ဖွင့်လာတာကိုလည်းနားဆင်ကြပါအောင်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့ပြည်တော်သားရက်ွက်မြောက်ဆန်ပြရွာငယ်မှာပလတ်စတစ်အမိုက်တွေကိုအမိုက်ပုံမှာမစွန့်မဲမီးရှို့တာတိရွက်ချောက်တွေကိုမီးရှို့တာတွေအပတ်စဉ်စီးမဲ့ကမ်းမဲ့ပြုလုပ်နေကြပါတယ်။ဘေးပတ်ဝန်းကျင်ပြည်သူတွေကတော့စိုးဝါတဲ့အညော်နဲ့တွေရှူရှိုက်နေရတာကြောင့်ကျမရေးဆိုပါတာမိဘအန်ရဲ့စိုးရင်ကြောင်းကြတာတွေနဲ့ကြုံတွေ့နေရပါတယ်အခုချိန်ဟာမိဘအန်ရဲ့ရှိတဲ့အချိန်ကာလလည်းဖြစ်တဲ့အတွက်အခုလိုအမိုက်တွေစီကမ်းမဲ့မီးရှို့တာကိုသက်ဆိုင်ရာကအမြန်ဆုံးထိတိယောက်ယောက်ဟန်တာပေးဖို့ RFA ကတဆင့်အသိပေးလိုက်ရပါတယ်ခင်ဗျာ
ဒီတစ်ပတ် RFA တောတက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်တို့တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုအခုလိုဒီစီစဉ်ကနေရှင်းပြလိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ် burmese@rfa.org ကိုပို့နိုင်ပါတယ်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်